တတန်းကုံဆုံးသွားပြီဖြစ်တဲ့ White Cat ခေါ်ယာယီတပ်တွေထံလက်မှတ်တွေကိုဒီလတရနေ့ကစပြီးတော့အနံဖို့လက်ခံခဲ့တာမှာဒီနေ့အထိရခိုင်ပြည်နယ်အတွင်းအနံသူ 6,000 ကျော်ရှိလာခဲ့ပြီးယာယီတပ်တွေကလက်မှတ်ကန်ဆောင်သူတချို့ကလည်းနောက်တဆင့်ဆောင်ရွက်ပေးမယ့်ပေါ်တန်တရားရှိနေတဲ့အတွက်မအံ့နှံသေးပဲရှိနေကြပါတယ်။ရခိုင်ပြည်နယ်ကတချို့မြို့နယ်တွေမှာအာဏာပိုင်တွေကယာယီတပ်တွေကလက်မှတ်တွေကိုအထမသိမ်းယူတာတွေရှိတယ်လို့သတင်းတွေထွက်လာခဲ့ပေမဲ့ပြည်နယ်လောက်ဝကဦးစီးမှုကတော့ဒါကိုညှင်းဆို့ထားပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားစီစစ်တဲ့မိုးပွင့်အထူးစီမံချက်ကိုအချိန်မြင့်ဆောင်ရွက်နေတာကြောင့်ယာယီတပ်တွေကလက်မှတ်တက်တန်းကုံဆုံးရက်ကိုဒီနှစ်မတ်လ31ရက်နေ့မှာတက်မှတ်ခဲ့ပြီးအေဘီလာတရနေ့ကနေမေလ31ရက်အတွင်းပြန်လည်အနံ့ဖို့နိုင်ငံတော်သမ္မတရုံးကဖေဖော်ဝါရီလအတွင်းကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်တက်တန်းကုံဆုံးသွားတဲ့ယာယီတပ်တွေကကတ်တွေပြန်လည်အနံ့တာစတင်လက်ခံတဲ့နှစ်ရက်အတွင်းမှာရခိုင်ပြည်နယ်အတွင်းအနံ့သူ 6,000 ကျော်ရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတွေဦးစီးဌာနရခိုင်ပြည်နယ်ဦးစီးမှုဦးခင်စိုးကပြောပါတယ
်မနေ့ကအားလက်ခံတာကဒီနေ့ဒီနှစ်ရက်ပေါင်းဆိုရင်အနံ့ပြီးတာအလုံးပေါင်း 6,396 ဦးရှိပါတယ်စစ်တွေက 1,695 ရတိတော်က 221 ပုံနာကျောင်းက 68 ပေါက်တော်က 190 မြောက်ဦးက 195ကျောက်တော်က 122 မြင်းပြားကဆို 168 ပါရေဘုံက 235 ပါမောင်းတော်က 1,009 ဦးပါဘူးသီးတော်က 1,612 ဦးပါတောင်ကျူလဝဲဆိုမြို့နယ်ကွဲလေးက 638 ဦးပါကျောက်ဖြူက 128 ရန်ကဲက 80 တန်တွဲက 85 ပါစုစုပေါင်း 6,396 ဦးကလေးတီပေါ်တော့
အန်ကွာတောင်ကုန်းမန်အောင်စတဲ့မြို့နယ်တွေကတော့ယာယီတပ်တွေကကန်ဆောင်သူမရှိတဲ့မြို့နယ်တွေဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာယာယီတပ်တွေကကန်ဆောင်သူ 6,600 ကျော်ရှိကြောင်းလည်းပြောပါတယ်။ယာယီတပ်တွေကအနံ့သူတွေဟာဇွန်လကစတင်ပြီးနိုင်ငံသားလျှောက်ထားခွင့်ရရှိမှာဖြစ်ပြီးလျှောက်ထားသူတွေကို1982ဥပဒေအရစီစစ်လက်ခံမှာဖြစ်ပါတယ်။စီစစ်လက်ခံမဲ့လုပ်ငန်းအစီအစဉ်တွေကိုလည်းမလအတွင်းကလဝကဌာနဆိုင်ရာတာဝန်ရှိသူတွေကကွင်းဆင်းပြီးဒေတာကန်တွေကိုရှင်းလင်းခဲ့ပါတယ်။စစ်တွေမျိုးနယ်အတွင်းကကြေးရွာတချို့မှာတော့အနန္တာမတွေ့ရသေးကြောင်းယာယီတပ်တွေကလက်မှတ်အနန္တရဲ့အခြေအနေကိုစောင့်ကြည့်လေ့လာနေတဲ့စစ်တွေမျိုးကဥအောင်ဝင်းကပြောပါတယ်
။ကျွန်တော်ဦးမေကြေးရွာအုပ်စုမှရောက်နေတယ်ဒီမနေ့လာတည့်တည့်ဒီနေ့တည့်တော့ကျွန်တော်ဒီဘူးမေအုပ်စုမှအနန္တာမတွေ့ရသေးဘူးခင်ဗျာ။လာဝကကလည်းဆင်းပြီးတော့ဒီလိုနိုးစော်တာကိုလည်းမပြရသေးဘူးခင်ဗျာ။နော်။ဒီအသိခံလူတွေဖြစ်ဖြစ်ပေါ့ဒီရခိုင်ပြည်နယ်မှာရှိနေတဲ့အစ္စလာမ်ဘာသာဝင်ရိုဟင်ဂျာဖြစ်ဖြစ်ဘန်ဂလီဖြစ်ဖြစ်ပေါ့သူတို့ကိုကျွန်တော်တို့ဟိုစစ်ဆေးပြီးတော့အထောက်အထားတစ်ခုထုတ်ပေးမယ်အဲ့ဒီလိုပြောတယ်။အစိုးရကလည်းစစ်ဆေးမယ်ကော်မတီတွေအများကြီးဖွဲ့ထားတယ်ဒီကော်မတီမှာလည်းကျွန်တော်တို့ဒီလူထုကိုစားပြုတဲ့ကောအဖွဲ့ဝင်တွေမပါဘူးပေါ့။အဲ့တော့လူတွေကတော်တော်လေးဆန်စရာတိတ်နေတာကိုစောင့်ကြည့်နေကြတယ်ပေါ့
တချို့မျိုးနယ်ကကြေးရွာတွေမှာယာယီတပ်တွေကကတ်တွေကိုအတင်းကျပ်သိမ်းယူတာမျိုးနဲ့ကတ်သိမ်းယူပြီးချိန်မှာလက်ခံရရှိကြောင်းလက်မှတ်ထုတ်ပေးတာမျိုးမရှိဘူးလို့သိရကြောင်းဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းကပြောပါတယ
်မြောက်ဦးတို့မင်းပြတို့မှာတို့အာဓမတိတ်နေမပေးမနေရလို့တဲ့ဘာမှလည်းမပေးဘူးနောက်မှဆိုအမင်းပေးရင်ပေးမယ်ဘာရပြောတော့အဲတချို့လောက်မပေးခြင်းဘူးဗောဆိုလည်းတဲ့မှာဘာမှမရှိရင်ဒီလူတရားဒီအောင်မဟုတ်ဘူးခဲ့ရလဲခိုးလာတဲ့လူတွေဗောအဲအဲ့ဒါနဲ့တို့မှာစိုးရင်စိတ်ရှိတယ်ရှိတယ်ဗောလေဒါမှပြပန်းတဲ့ကျွန်တော်စီတော့တို့လည်းအနားမှာဗော30ရက်နေကစားပြီးတော့လုပ်တယ်လို့ကြားတယ်အဲ့ဒါကျွန်တော်ကြားတာတော့မင်းပြောင်းမြောက်ကြောက်တော့မောင်တော့မြောက်ပိုင်းတခြားနေရာကအဲ့ဒီတည်ညူတော့မလာဘူး
သူတို့ပါတီအနေနဲ့ယာယီတပ်တွေကလက်မှတ်တွေအနံ့ဖို့နဲ့အနံ့ပြီးလက်ခံစာရွက်တွေရယူကြဖို့ကိုလည်းတိုက်တွန်းမှဖြစ်ကြောင်းပြောပါတယ်။ရခိုင်ပြည်နယ်လာဝကပြည်နယ်ဦးစီးမှုဦးခင်စိုးကတော့အတင်းအကျပ်သိယူတာမျိုးမရှိကြောင်းပြောပါတယ်
။အဲ့ဒါမရှိပါဘူးခင်ဗျာ။သူတို့စိတ်ကြံကြသူတို့အမှန်ပါပါကျွန်တော်လက်ခံမှာသူတို့မအဲ့ကျွန်တော်လက်မခံပါဘူးခင်ဗျာ။သူတို့ကျွန်တော်တို့အတင်းအဓမ္မအားရမဲ့သူလိုက်သိမ်းတာဒီမရှိပါဘူး။ကျွန်တော်တို့ကလည်းဒီလိုမှအနံ့လက်ခံရေးစခန်းဖွင့်ပြီးတော့မှအဲ့စခန်းဟိုပဲကိုယ်တိုင်ကိုလည်းကောင်းသူတို့ရဲ့ဒါလူမျိုးစုခေါင်းဆောင်တွေတလကောင်ရပ်ပွဲအုပ်ချုပ်ရေးမှုတွေကတလကောင်နော်အဲသူတို့ရဲ့ဒါလူမှုဖွဲ့သူတို့ဖွဲ့စည်းတွေကမတော်စုစည်းပြီးအတားအသတ်တွေကျွန်တော်လက်ခံတာပါခင်ဗျာကျွန်တော်တို့ကလည်းအနံ့လက်ခံရေးစခန်းမှာပဲလက်ခံတာပါခင်ဗျာ
တတန်းကုံဆုံးနေရဲ့ယာယီတပ်တွေကကပ်ပြားကိုဆက်လက်ကန်ဆောင်အသုံးပြုမယ်ဆိုရင်အမျိုးသားမှတ်ပုံတဲ့ဤဥပဒေနဲ့ညီစွန့်ပြီးပြစ်မှုထင်ရှားရင်နှစ်နှစ်တည်းမပိုတဲ့အလုတ်ကျန်းတဲ့ထောင်ဒဏ်ဖြစ်စေအလုံးမဲ့ထောင်ဒဏ်ဖြစ်စေငွေ900ကျပ်တဲ့မပိုတဲ့ငွေဒဏ်ဖြစ်စေထောင်ဒဏ်ဖြစ်စေငွေဒဏ်နဲ့ထောင်ဒဏ်2ရက်စလုံးဖြစ်စေကြားခံရမှာဖြစ်ပါတယ်